စစ်တပ်ကသိမ်းယူထားတဲ့မြေတွေကိုဒုတိယအကြိမ်စီစစ်ဆွန့်လွှတ်ပြီးဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တရားဝင်ထုတ်ပြန်ခဲ့ပါတယ်။အခုလိုပြန်လည်စီစစ်ဆွန့်လွှတ်ပြီးတဲ့ပမာဏဟာအင်မတန်နည်းနေသေးတယ်လို့လွှတ်တော်ကဖွဲ့စည်းထားတဲ့လေယာဉ်မြေစုံစမ်းရေးကော်မရှင်ကရှုမြင်တယ်လို့လေသမားရေးလှုပ်ရှားသူတို့ကတော့ဒီစစ်တပ်ကမြေတွေဆွန့်လွှတ်ပြီးတာကိုကြိုးဆိုလိုက်ကြပါတယ်။အပြည့်စုံကိုတော့ရန်ကုန်အခြေစိုက် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
ဒီနေ့တိုင်း14ခုအပါအဝင်နေပြီးတော့ကောင်စီနယ်မြေထဲမှာစစ်တပ်ကသိမ်းယူထားတဲ့လေယာဉ်မြေတွေထဲကနေအခုဒုတိယအကြိမ်ထပ်မံစီစစ်ပြီးတော့ဆွန့်လွှတ်ပေးမှုတွေပြီးမှာတော့လေယာဉ်မြေအေကတသိန်းခွဲကျော်ကိုဆွန့်လွှတ်ပြီးဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့တာပါအခုလိုစစ်တပ်ကမြေတွေကိုပြန်ပြီးဆွန့်လွှတ်ပေးမယ်ပြည်ထောင်စုတော်ကဖွဲ့စည်းပေးထားတဲ့လေယာဉ်မြေစုံစမ်းရေးကော်မရှင်ရဲ့တင်ပြချက်ထဲကဆရာကနေလို့သာရှိတယ်ဆိုတာကိုတွေ့ရတယ်လို့လေယာဉ်မြေနဲ့ချမ်းမြေမြေစုံစမ်းရေးကော်မရှင်မှာပါဝင်တဲ့ကော်မတီဝင်တဦးလည်းဖြစ်ရခိုင်တိုင်းသမားတော်တွေပါတီရဲ့မြို့မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဥဖေတန်းက VOA ကိုအခုလိုစဖြေပါတယ်
ကောင်မရှင်ကတင်ပြထားတဲ့အားတွေကဟိုတိုင်းစားတွေကတော့ဆိုရအများကြီးပဲကျွန်တော်တို့စက်မလို့တင်ပြထားဒါပေမဲ့အခုကောင်ဝေးဝီဒါနာကပြန်ပြီးဆွလို့တယ်ဆိုတာကတော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့တင်ပြထားတဲ့ဟာဆရာခိုင်နှုံးတဲ့ပုံမှာမဟုတ်ဘူးအဲ့လိုမျိုးဆိုတော့ကျွန်တော်တို့ကတော့ဒီကျက်အများကြီးအဲစီစစ်ပြီးတော့ဆွလို့ပြည်တင်တာလို့ထင်ပါတယ
်နေရာမစိုးစိုးကော်မရှင်ကတင်ပြထားတဲ့ထဲမှာဘလို့လေယာဉ်မြေတွေပါလဲခင်ဗျာဘာတွေပြန်ပေးဖို့ရောလိုလဲခင်ဗျာပြီးတော့ကော်မရှင်ကရောပြန်ပေးဖို့အကြံပြုတဲ့နေရာမှာမပေးနိုင်ရင်ဘာလုပ်ပါဆိုပြီးတော့အကြံပြုတာတွေရောရှိလားခင်ဗျာ
နေရာမြေကော်မရှင်ကလည်းအဲ့ဒါတွေကိုကျွန်တော်တင်ပြထားပါတယ်ဒါပေမဲ့ဒီနေ့တပ်မတော်ကဆွန့်လွှတ်တဲ့နေရာဟာဟိုကျွန်တော်တို့တော်တော်ကိုနည်းသေးတယ်ပြီးတော့ရိုးကြီးပြရဖို့ဥစ္စာတွေနော်ကျွန်တော်တို့ဒီမှန်ကြီးဆိုပြီးတော့တင်ထားတဲ့မြေတွေအဲနောက်ပြီးတော့စက်ပြေးကွင်းတို့လက်ကြီးကွင်းတို့အဲ့ဒါမျိုးတင်ထားတဲ့မြေတွေစက်တီဆောက်ရေးနဲ့ပတ်သက်ပြီးတော့စက်တီဆောက်ရေးရှံဝင်းနေမှာကဘူးအနည်းနာတော့ပါတင်ထားတဲ့မြေတွေဒါရီအကုန်လုံးကျွန်တော်တို့ပြန်ပေးရမှာပြန်မပေးနိုင်ဘူးဆိုရင်ထိုက်တန်နဲ့ယူကြည့်ပေးရမှာအဲ့လိုကျွန်တော်တို့ကော်မရှင်ကအဲ့လိုပဲသုံးသပ်တင်ပြထားပါတယ
်တပ်မတော်ကမြေတွေဆွန့်လွှတ်တဲ့နေရာမှာဘယ်လိုပုံစံတွေနဲ့ဦးစားပေးဆွန့်လွှတ်တင်တယ်လို့ဥပဒေမြင်လဲခင်ဗျာ
ပထမအဆင့်ကတန်းနဲ့ဘာမှမဆိုင်ပဲစူးစီးပွားရေးလုပ်ပြီးတော့အလားဟိုစီစားချထားတာတို့ကန်ဖိတ်ပေးထားတာတို့အဲ့လိုမြေမျိုးပေါ့အဲ့ဒါကိုပထမဆုံးဆွန့်လွှတ်ပါအဲဒုတိယအဆင့်ကတပ်တီဆောင်ရေးနဲ့ပတ်သက်ပြီးရောနောက်ပြီးတော့စီမံကိန်းဆိုတဲ့မြေတွေရောအဲ့ဒါတွေနဲ့ပတ်သက်ပြီးတော့မဆွန့်လွှတ်နိုင်ဘူးဆိုရင်ယူကြီးပေးဖို့ထိုက်တန်တဲ့ယူကြီးကိုပေးဖို့အဲ့ဒါကျွန်တော်တို့ကတော့အဲ့လိုသဘောထားရှိ
အရင်စစ်စစ်လက်ထက်ကတပ်မတော်ကတင်းစီထားတဲ့လေယာဉ်မြေတွေနဲ့ပတ်သက်ပြီးတော့ကာကွယ်ဦးစီးချုပ်ကိုယ်တိုင်ပြန်ပေးဖို့ပြောဆိုတာဖြစ်ပြီးတော့သက်ဆိုင်ရာနယ်မြေကတိုင်းမှုတပ်မမှုတွေလက်ထက်မှာကြန့်ကြာမနေဖို့နဲ့အမြန်ဆုံးသက်ဆိုင်သူတွေလက်ထက်ကိုပြန်ရအောင်လှုပ်ဆောင်ပေးဖို့လိုတယ်လို့လည်းလေသမားရေးဆောင်ရွက်သူတူလည်းဖြစ် NLD ပါတီရဲ့ဇဘူသီရိမဲဆန္ဒနယ်ကပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါ်စနာမင်းကပြောပါတယ်
တကယ်လို့ဆိုရင်ဒီတပ်မမှုတိုင်းမှုတွေရဲ့လက်ထက်မှာကြန့်ကြာမနေဘဲနဲ့ဒီဟာတွေအားလုံးကိုပြန်ပြီးတော့အများဆုံးဆွတ်မပေးဖို့လိုအပ်တယ်။ဒါပေမဲ့ဟိုတပ်မတော်ကဝေယူကြီးတို့ကနေပြောဒီအမိန့်ကိုထုတ်ထားပြီးတယ်။အားလုံးကတော့သူတို့ဆွတ်မမယ်လို့ပေါ့နော်ဆုံးဖြတ်ထားတဲ့အစိတ်ပိုင်းတွေအကုန်လုံးကတော့ဒီတူတူလက်ထဲကိုမရောက်သေးပါဘူး။ဘာဖြစ်လဲဆိုတော့ကျမတို့ဒီတလောက်ကတော့ဒီတပ်မတော်တိုင်းမှုတွေလက်ထဲမှာကြန့်ကြာနေသေးတယ်လို့ကျမတို့ကြားသိရတယ
်။စစ်တပ်ကမြေတွေကိုပြန်လည်ဆွန့်ခွာပေးတဲ့အတွက်အဲ့ဒီမြေတွေဟာမူလမြေပိုင်ရှင်တွေလက်ထဲကိုအများဆုံးပြန်ရောက်ဖို့လိုပြီးတော့အခုလိုတင်းစီခံရတဲ့လေယာဉ်မြေတွေပြန်ဆွန့်လွှတ်ပေးတဲ့ပုံမှာကြိုဆိုတယ်လို့လည်းလေယာဉ်မြေအရေးလှုပ်ရှားသူတူဖြစ်တဲ့ဦးဝင်းချိုကပြောပါတယ်။
အဲ့တော့တမတော်ကအခုပြန်ပေးတဲ့ဟာတွေကသူတို့တကယ်ကိုစီမံကိန်းမလုပ်ဖြစ်သေးတဲ့ဟာကိုသူတို့ဘာသာသူတို့စီးပစ်သွေးရှိရလို့တမတော်ပေါ်မှာအပြင်းမားမှာဆိုပြန်ပေးတဲ့အနေထားပါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကအဲ့ဒါကိုလည်းကြိုဆိုပါတယ
်ပြည်တော်စုလွတ်တော်ရဲ့တရမကြီးပုံမှန်စီးဝေးမှာတော့တင်ပြခဲ့တဲ့လေယာဉ်မြေနဲ့အခြားမြေများသိသိခံရမှုတွေကြောင့်ပြည်သူတွေနစ်နာမှုမရှိစေစစ်တမ်းကော်မရှင်ရဲ့အစည်းအဝေးခန်းစာအပိုင်း1နဲ့အပိုင်း3မှာအကြောင်းတွေကြောင့်တမတော်နဲ့သက်ဆိုင်တဲ့အမှု365မှုမှာ358မှုကိုဖြည့်ရှင်းပြီးဖြစ်တယ်လို့ထုတ်ပြန်ချက်တွေရသိရတယ်လို့စစ်တပ်ကလေယာဉ်မြေတွေပြန်လည်စီစစ်ဆွန့်လွှတ်ခဲ့တဲ့ပထမအကြိမ်ကတော့2017နှစ်ကုန်ပိုင်းမှာဖြစ်ပါတယ်ခင်ဗျာ